ရာအီမီဂရမာခု2025ကိုနိုင်ငံတကာရေကဲမြစ်များထိမ့်သိမ်းရေးမစ်ဆက်တဲ့နှစ်အဖြစ်ကုလသမဂ္ဂကကြေညာထားပါတယ်ခု2025ကစလို20 March 21ရက်ကိုကမ္ဘာရေကဲမြစ်များနေ့အဖြစ်သတ်မှတ်ဖို့ကုလသမဂ္ဂအထွေထွေညီလာခံက2022 December မှာဆုံးဖြတ်ချက်ချမှတ်ခဲ့တာပါရာသီဥတုနဲ့ရေတန်ရလဲတဲ့သဘာဝဖြစ်ရမှာရေခဲမြစ်တွေနှင်းတွေနဲ့ရေခဲတွေရဲ့အေးပါတဲ့အခန်းကဏ္ဍကိုကမ္ဘာကပိုသတိထားစေဖို့ဖြစ်ပါတယ်။ဒါ့အပြင်ကမ္ဘာရေဓူအပြောင်းလဲဖြစ်ရင်စေဘွားရေးလူမှုရေးနဲ့ပတ်ဝန်းကျင်ရေးရာအကျိုးသက်ရောက်သွားတာကိုသတိထားနိုင်မှုလည်းဖြစ်ပါတယ်။ကမ္ဘာမြေကြီးဟာရာသီဥတုပြောင်းလဲမှုနဲ့ကြုံနေရပြီးဒီထက်ကအထင်ရှားဆုံးတစ်ခုကရေခဲဆိုင်လို့ခြုံငုံပြောတဲ့ရေခဲမြစ်ရေခဲတောင်နှင်းနဲ့ရေခဲတုတွေပြောင်းလဲတာပါပဲလို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့က2025ခုနိုင်ငံတကာရေခဲမြစ်များထိမ့်သိမ်းရေးမစ်ဆက်တဲ့နှစ်အဖြစ်ရုပ်သံထုတ်လင်းပါတယ်
Glaciers, once emblematic symbols of snow's timeless
ရေခဲမြစ်တွေဟာတချိန်ကနှင်းတွေကိုဘယ်ကာလမှမပြောင်းအောင်ထာဝရစုဆောင်းပေးတဲ့တင်ကိတဖြစ်ခဲ့ပေမဲ့အခုတော့မကြုံစဘူးနှုတ်နဲ့ပျောက်ဆုံးနေပါပြီ
ဒီအတွက်သဘာဝပတ်ဝန်းကျင်နဲ့လူအတိုင်းဝိုင်းကိုထိခိုက်ရတယ်လို့ပြောပါတယ
် Global temperatures continue to rise these ancient
ice ကဘာပူချင်းဆက်လက်တိုးလာတာနဲ့အမျှအိုးရှေးပဝေတနီကလေးကဒုနဲ့ဒဲနဲ့ရှိခဲ့တဲ့ရေခဲတုဟာအရင်ကထက်မြန်မြန်ဆန်ဆန်လျော့နေနေပါလေ
ရေခဲမြစ်တွေကကဘာရာသီဥတုကိုထိမ့်ညိပေးပြီးဘီလီယံနဲ့ချီတဲ့လူတွေကိုရေချိုးပေးနေတာပါမြန်မာနိုင်ငံမြောက်ဖြားကချင်ပြည်နယ်မှာရှိပြီးစင်းနှင်းတွေရေခဲတွေဖုံးလွှမ်းနေတဲ့ပေ19,000ကျော်မြင့်တဲ့ခါခါပိုရာစီနဲ့ဂန်လာရာစီတောင်တွေကပျော်စင်းတဲ့ရေတွေနဲ့မြန်မာနိုင်ငံရဲ့အသက်သွေးကြောအရာရီမြစ်ဆစ်ဆင်းပါတယ်။အရာရီတောင်တွေနဲ့မဲခေါင်မြစ်တို့ဟာဟိမဝင်တာမှမြစ်ဖြားခန္ဓာပါ။ဘူတာဟုအခြေစိုက် Green ခါခါပိုဆိုင်လန်ခါခါပိုပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကတော့ခါခါပိုရာစီရေခဲတောင်ကြီးအရေးပြောနေပြီလို့2022ကရုပ်သံထုတ်လင်းခဲ့ပါတယ
်။ Yeah ဒီနေ့ကြီးရဲ့နော်အရင်မြေဒေတာတခုဖြစ်တဲ့ဒါနောက်မုံအာမြို့နယ်ကအာခါပိုရာစီရေခဲတောင်တန်းမှာရှိတဲ့ရေခဲဆိုင်ကြီး130ခုရဲ့ပြောင်းလဲမှုတွေကိုကျွန်တော်လေ့လာထားတဲ့စာတမ်းတစ်ခုရဆိုရင်1986ခုနှစ်ကနေပြီးတော့ဒါ2015ခုနှစ်အတွင်းပေါ့နော်ဆိုတော့2015ခုနှစ်အတွင်းမှာဆိုတော့ဒီရေခဲဖုံးလွှမ်းမှုဧရိယာအပြင်ဆိုရင်ဒါ54ရက်ခိုင်နှုန်းဒါဟိုပျောက်ဆုံးသွားပြီပေါ့နော
်ဒါဟာနှစ်40လောက်အတွင်းခါကာပိုရာစီရေခဲတောင်တန်းကရေခဲတွေထွက်ကျော်ပျောက်ဆုံးသွားတဲ့သဘောလည်းဖြစ်ပါတယ်ခါကာပိုရာစီဟာဟိမဝန္တာတောင်တန်းမှာရှိပြီးအရှိတောင်အာရှကအမြင့်ဆုံးတောင်လည်းဖြစ်ပါတယ်ကမ္ဘာရရမှာရှိတဲ့ဒီလိုရေခဲတောင်ကပျော်စင်းတဲ့ရေချိုတွေနဲ့စီစင်းတဲ့မြစ်တွေကိုလူသားတွေအမိသဟဲပြုပြီးဆက်ပြိုးကြကုတန်းရောင်းဝယ်ကြငါးဖန်းကြအသက်မွေးဝမ်းကြောင်းပြုကြတာပါဒါပေမဲ့1800ပြည့်နှစ်ကစလို့အဓိကအဖြစ်လူသားတွေစတဲ့ကြောင့်ရာသီဥတုပြောင်းလဲတဲ့အတွက်ကမ္ဘာရေခဲမြစ်တွေအများအရေးပျော်စင်းနေတယ်လို့ကုလသမဂ္ဂကပြောပါတယ်